ကွယ်လွန်သူတောင်အာဖရိကသမ္မတဟောင်းလည်းဖြစ်အသားရောင်ခွဲခြားအုပ်ချုပ်မှုဆန့်ကျင်တိုက်ဖျက်ရေကောင်းဆောင်လည်းဖြစ်တဲ့နယ်ဆန်မန်ဒဲလာရဲ့ရုပ်အလောင်းကိုအများပြည်သူဂါရဝပြုနိုင်အောင်မြို့တော်မှာအာဏာပိုင်တွေကစီစဉ်ပေးထားပါတယ်။မစ္စတာမန်ဒဲလာရဲ့ဇနီးကရာဆာမာဆယ်နဲ့လက်ရှိသမ္မတဂျေကော့ဇူမာတို့လည်းမစ္စတာမန်ဒဲလာရဲ့ရုပ်အလောင်းဘေးကနေဖြတ်ပြီးတော့ဒီကနေ့ဂါရဝပြုခဲ့ကြပါတယ်။ဖန်သားတွေနဲ့ပြုလုပ်ထားတဲ့သူ့ရဲ့အခောင်းကိုတော့တောင်အာဖရိကကအစိုးရရုံးဆိုင်ရာယူနီယံအစအဦးအတွင်းကခမရဲမှာအများပြည်သူကြည့်ရှုနိုင်ဖို့စီစဉ်ပေးထားပါတယ်။ဒီနေရာဟာအသားရောင်ခွဲခြားအုပ်ချုပ်တဲ့လူပြုအစိုးရကိုဆန့်ကျင်ဒေါ်လာနဲ့အတွက်မစ္စတာမန်ဒဲလာ1928နှစ်အကြခံရပြီးပြန်လည်လွတ်မြောက်ပြီးတဲ့နောက်ပိုင်းတောင်အာဖရိကနိုင်ငံရဲ့ပထမဆုံးလူမဲသမ္မတအဖြစ်1994ခုနှစ်မှာကျန်းသစ်စာကျင်းပခဲ့တဲ့နေရာလည်းဖြစ်ပါတယ်။တောင်အာဖရိကသမ္မတဟောင်းတာဘိုအမ်ဘီဂီ FW ဒီကလပ်ဇင်ဘာဝေသမ္မတရောဘတ်မူဂါဘေတန်ဇန်နီးယားသမ္မတဂျကာယာခီကွေတေနဲ့ဆူဒန်သမ္မတဆယ်ဗာကီးတို့လည်းဟုတ်ထူးနေမှာမစ္စတာမန်ဒဲလာရဲ့ရုပ်အလောင်းကိုတွားရောက်ကာရဝပြုခဲ့ကြပါတယ်။